မေရိကန်နှလုံးရောဂါဆိုင်ရာဆေးပညာအဖွဲ့နဲ့အမေရိကန်နှလုံးကုသမှုဆိုင်ရာကောလိပ်တို့က14နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်သွေးတိုးရောဂါဖြစ်ပွားမှုသတ်မှတ်တဲ့အဆင့်ကိုပြင်ဆင်သတ်မှတ်လိုက်ပါတယ်အရင်ကသွေးတိုးရောဂါဖြစ်ပွားတယ်ဆိုတဲ့အဆင့်သတ်မှတ်ချက်ဟာအောက်သွေး90အပေါ်သွေး140သတ်မှတ်ထားရှိရာကနေအောက်သွေး80အပေါ်သွေး130ဖြစ်ပြောင်းလဲသတ်မှတ်လိုက်တာဖြစ်ပါတယ်လိလာတွေ့ရှိချက်အစ်စ်တွေအရ2003ခုနှစ်ကအမေရိကန်ပြည်ထောင်စုရဲ့သွေးတိုးရောဂါနဲ့ကုသရေးလမ်းညွှန်ချက်ပါသတ်မှတ်ချက်ကိန်းဂဏန်းကိုပထမဦးဆုံးအကြိမ်ဖြစ်ပြောင်းလဲသတ်မှတ်လိုက်တာလည်းဖြစ်ပါတယ်အခုလိုပြောင်းလဲသတ်မှတ်လိုက်ခြင်းကြောင့်သွေးတိုးရောဂါကိုစောစီးစွာသိနိုင်ပြီးတော့ကြိုတင်ဟန်တားနိုင်မှာဖြစ်တယ်လို့ဆိုပါတယ်